စကိုင်းတိုင်းရင်းမပင်ခရိုင်အတွင်းကဆလင်းကြီးမြို့နယ်စီပင်စည်းအနီးလက်ဖက်ဆိုင်မှာထိုင်နေတဲ့ရဲတပ်ဖွဲ့ဝင်လေးကိုဒေသခံပျောက်ကြားမဟာမိတ်တပ်ဖွဲ့ကဇူလိုင်လ22ရက်နေ့မှာဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်၄ဦးစလုံးနေရာမှာတင်သိဆုံးခဲ့ရပါတယ်။ဒီလိုရဲတပ်ဖွဲ့ဝင်တွေပစ်ခတ်ခံရပြီးတဲ့နောက်မှာဆလင်းကြီးမြို့ပေါ်မှာလူညွန်ရေးတင်းကျပ်ပိတ်ဆို့စစ်ဆေးတာတွေကိုလည်းလုပ်နေပါတယ်။ဒီအကြောင်းကိုတော့မအေးမှသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမပင်ခရိုင်စလင်းကြီးမြို့နယ်စီပင်စည်းအနီးကလက်ဖက်ရည်ဆိုင်မှာထိုင်နေတဲ့ရဲတပ်ဖွဲ့ဝင်၄ဦးကိုဒေသခံပျောက်ကြားမဟာမိတ်တပ်ဖွဲ့တွေကဇူလိုင်လ22ရက်နေ့ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၄ဦးစလုံးနေရာမှာပဲပွဲချင်းပြီးတိတ်ဆုံးခဲ့တာပါမြို့ပေါ်လက်ဖက်ရည်ဆိုင်မှာပဲပစ်ခတ်မှုဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတန်ခါတစ်ပါးကအခုလိုမိန့်ပါတယ
်မြို့မှရဲစခန်းစလင်းကြီးမြို့မှရဲစခန်းနဲ့ဂိုင်းမြာလောက်အကွာမှာဖြစ်အဲသူတို့ကလက်ဖက်ရည်ဆိုင်မှာအဲဒီဝင်ရင်းနဲ့နှစ်ဖက်ရင်တောင်းကြတာပေါ့အမြင်နဲ့ထွက်နေကြပေါ့လေနော်သူနှစ်ဖက်ရင်တောင်းနေတဲ့အချိန်ကိုဝင်ပြီးတော့အဲပြစ်ခတ်တာပေါ့အဲသူတို့ဘက်ကဟိုတုံ့ပြန်နေတော့မရလိုက်ဘူးပေါ့ဗျာမရလိုက်တော့အဲ၄ရောင်လုံးမဲ့တည်သွားတယ်ပေါ့နေရာထဲမှာပဲ
ရဲတွေကိုပြစ်ခတ်သွားတဲ့အဖွဲ့တွေကတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းထားတဲ့မဟာမိတ်၄ဘွဲ့ကပြစ်ခတ်သွားခဲ့တာလို့လည်းဆက်ပြီးတော့မိန့်ပါတယ်
မတူတွေကလုံးတယ်ဆိုဒီကတော့ interview 2ပါမယ်အဲ alpha special 4ပါမယ်နောက်ကလုံးရသာချင်းချင်းကလုံးရသာပါမယ်ပေါ့နော်လေးဘွဲ့ကြာမယ်ထင်တယ်အဲအရင်တကတော့အဲ1ပေါင်လမ်းဆုံးရမြောင်းနားမှာပေါ့အဲ့လိုတကအဲဒီဘွဲ့တွေကလည်းလောက်ခုဟိုလောက်ခုတယ်ပေါ့နော် iPhone နဲ့3ယောက်သိပြီးတော့အဲဟိုတင်းဟိုတင်းလိုက်ရတယ်ပေါ့နော်ဒီရတော့တော့အဲဒီဟိုအဲ၄ယောက်ကိုနှစ်လိုက်ရတယ်ဟိုအဲအဲ့ဒီစကင်းကြီးမျိုးပေါ်ရောနောက်ညောင်မကြီးရဲ့စကန်ရှိရောပေါ့နော်အဲ့ဖြစ်ပြီးတဲ့အချိန်တိုင်းမှာအဲမျိုးပေါ်ပိတ်ပြီးတော့တားပြီးတော့စစ်တယ်ပေါ့
စလင်းကြီးမျိုးနယ်တဲကကြေးပါတွေကိုစစ်ကောင်စီတပ်တွေကပြီးခဲ့တဲ့လတုန်းကဝင်ရောက်ပြီးရွာတွေကိုမီးရှို့တာဒေသခံတွေကိုဖမ်းဆီးတပ်ဖြတ်တာတွေရှိနေတဲ့အတွက်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းစစ်ကောင်စီလက်အောက်ခံတပ်ဖွဲ့တွေရဲတပ်ဖွဲ့ဝင်တွေကိုလက်တော့ပြန်တိုက်ခိုက်မှုတွေလုပ်နေကြတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်တည်ဆုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေရဲ့အလောင်းကိုတော့မနေ့ကမီးတချို့ခဲ့ပါတယ်ဒီဖြစ်ရပြီးစလင်းကြီးမြို့နယ်တဲကိုမီးရှို့တာတွေလုပ်လာမှာကိုလည်းဒေသခံပြည်သူတွေကစိုးရိမ်မှုတွေရှိနေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်